ျွန်တော်ကတော့ကိုရရပါဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်သောတာရှင်ပေါင်းမင်္ဂလာအပေါင်းနဲ့ပျော်ရွှင်ကြပါစေလို့နှုတ်ခွန်းဆက်သပါရစေ
သောတာရှင်များရှင်မင်္ဂလာပါကျွန်မမနှင်းစီကလည်းကိုရရနဲ့အတူဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်လူဘဝဆိုတာတခါတရံမှာမျောလင့်မထားတာတွေဖြစ်တတ်ပါတယ်ရုပ်တရက်ဆိုတဲ့စကားကိုတုံ့နှုံးကြပေမဲ့လို့ဝမ်းနည်းပေါ်ရအဖြစ်ဖြစ်နဲ့ကြုံတွေ့တဲ့အခါမျိုးမှာအတော့ကိုစိတ်ကိုထိခိုက်စေပါတယ်မတော်တဆဆိုတဲ့အခြေအနေအတုံ့နှုံးမျိုးလဲအဲ့လိုပါပဲမျောလင့်မထားတဲ့အခြေအနေမျိုးမှာအဲ့ဒီလိုဖြစ်ဖြစ်တတ်တဲ့သဘောသဘာဝတွေပါဝင်နေတတ်ပါတယ်အချို့အခြေအနေတွေကကြိုတင်တိရှိပြင်ဆင်လို့ရနိုင်ပေမဲ့ရုပ်တရက်မတော်တဆတိုက်ဆိုင်မှုတစ်ခုခုနဲ့ကြုံလာရင်ခံစားမှုအတိုင်းတာတစ်ခုစီကိုတက်ဝင်ခံစားရရှိစေပါတယ်
ရုပ်တရက်ဖြစ်ဖြစ်တတ်တဲ့သဘောတွေမှာအဆိုးဘက်ရောအကောင်းဖက်ပါဖြစ်တတ်ပေမဲ့လို့ရာခိုင်နှုန်းတို့များကတော့လူကိုမှင်တက်စေတတ်တဲ့ခိုက်အတန့်တွေဖြစ်စေတာပါပဲတဦးနဲ့တဦးမတူညီတဲ့အခြေခံအကြောင်းအရာတွေသာကွဲပြားကြပါလိမ့်မယ်ဒီလိုမျိုးရုပ်တရက်မတော်တဆမှုတွေနဲ့ကြုံတွေ့ကြရတဲ့သူတွေဟာကမ္ဘာပေါ်မှာအများကြီးရှိနေမှာပါဒါကြောင့်အဲ့ဒီလိုရုပ်တရက်မတော်တဆနဲ့ပတ်သက်ခဲ့တဲ့တကယ်အဖြစ်အပျက်အကြောင်းအရာလေးတွေကိုတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်ရှင
်ဒီကနေ့ကဏ္ဍလေးမှာကိုရော်ဒီသာဆိုတဲ့ခေါင်းစဉ်လေးနဲ့တင်ပြဆွေးနွေးလိုက်ပါရစေတော့မှမိခင်နဲ့ပတ်သက်ဆက်နွယ်တဲ့ညီကိုတဝန်းခွဲတယောက်ရှိပါတယ်။သူဟာလည်းသူများတွေလိုပဲတက္ကသိုလ်ကနေဘွဲရရှိခဲ့ပါတယ်။ဘွဲရပြီးတဲ့နောက်အစိုးရဝန်ထမ်းအလုပ်ကိုဝင်ရောက်လုပ်ကိုင်ခဲ့ပါတယ်။သူလုပ်ကိုင်နေတဲ့နေရာကတော့ရှမ်းပြည်နယ်အရှေ့ပိုင်းခရိုင်ဘက်မှာဖြစ်ပါတယ်။ဒီလိုနဲ့တာဝန်ကျရာနေဒေသတွေစီလုပ်ကိုင်ရင်းနဲ့ပဲနဖူးစာရွာလဲဆိုသလိုပဲအိမ်တော်ဘက်တွေ့ရှိခဲ့ပြီးဆုံမဲ့ထိမ်းမြားခဲ့ပါတယ်။သားနှစ်ဦးကိုထွန်းကားခဲ့ပါတယ်။ဒီလိုနဲ့သားကြီးက9နှစ်ကျော်6နှစ်တည်းရောက်ချိန်မှာတတိယသမီးလေးကိုမွေးဖွားတန်ဆင်ခဲ့ပါတယ်။အဲ့ဒီလိုမွေးဖွားပြီးသူဟာတာဝန်ချရာကျိုင်းတုံတက်ချိလက်ရှားမှာရှိတဲ့တာလီဆိုတဲ့အရက်မှာတာဝန်ချခြင်းခံရလို့သားကြီးကိုခေါ်ပြီးသွားခဲ့ပါတယ်။ဒီနေ့မှာတော့သားကြီးကိုသူ့မိခင်စီပြန်ပို့ဖို့အတွက်လူကြုံရခဲ့ပါတယ်။သူ့မကြီးရဲ့သမီးသူ့သူမလည်းဖြစ်တော့စိတ်လဲချရတယ်။ဒါနဲ့ပဲကျိုင်းတုံမျိုးစီကိုပြန်ပို့ဖို့ဆုံးဖြတ်လိုက်ပါတယ်။အဲ့ဒီနေ့ကရာသီဥတုလည်းတာရနေပါတယ်။တက်ချိလက်ကလာတဲ့ခီးတဲ့ကားကသားလေးကိုရောက်လာပါတော့တယ်သူဟာသူ့တူမလေးနဲ့သူ့ရဲ့သားလေးကိုကားလမ်းဖြတ်ပြီးအတူတကွကျိုင်းတုံကိုလွတ်လိုက်ပါတယ်ဒါပေမဲ့သူချိုတင်မတိလိုက်တာကတော့စမ်းကြဲတဲ့လောကတဘာဝတရားကိုပါပဲအဲ့ဒီသူ့သားလေးစီလာတဲ့ခီးစဉ်ကားဟာလမ်းမှာဘီးလက်မြေအိတ်တွေကိုတင်ဆောင်ပြီးမောင်းနေနေတဲ့ဆယ်ဘင်းကားကိုကျော်တက်လိုက်ပါတယ်အဲ့ဒီလိုကျော်တက်ချိန်မှာနောက်ကဆယ်ဘင်းကားကလည်းလမ်းအပေး break အုပ်လိုက်ပုံရပါတယ် break ပေါက်ပြီးရှိကသူ့သားငယ်လေးစီးရဲ့ခီးတဲ့တင်ကားကိုအချိန်နဲ့ဝိတ်နေရောစင်ငါစင်ငါတိုက်လဲတိုက်ကျိတ်လဲကျိတ်မိပုံရပါတယ်ခီးတဲ့တင်ကားဟာကြေမွနေလေပါရောကားပေါ်မှာပါတဲ့ခီးတဲ့တွေရဲ့အသက်ဟာလဲအဲ့ဒီအခိုက်တန့်ရုပ်တရက်ဖြစ်ခဲ့တဲ့အချိန်နေမှာပဲတိုက်တိုက်ဆိုင်ဆိုင်ဆိုးစလုံးမတော်တဆဖြစ်ခဲ့တဲ့ဖြစ်ရကြောင့်သေးသူသေးဒဏ်ရာရသူရနဲ့သွေးပြက်စရာဖြစ်ခဲ့ရပါတယ်အဲ့ဒီရုပ်တရက်အခိုက်တန့်မှာပဲသူ့ရဲ့သားနဲ့ဒူမတို့ဟာလဲနေရာတင်ဆုံးပါခဲ့ပါတယ်သူလဲဒီသတင်းဆိုးကိုကြားကြားချင်းဝမ်းနဲ့ပူဆွေးပြီးသူ့ကိုယ်သူလဲယူကျုံမရဖြစ်နေခဲ့ပါတယ်တခဏအချိန်တွင်းမှာပဲသူ့ရဲ့သားကြီးနဲ့ဒူမတို့ဟာဆုံးပါသွားခဲ့ရပါပြီဒီနေ့မှသာအကယ်၍ခရီးမထွက်ဖြစ်ခဲ့ရင်သူသာကျိုင်းနှုံကိုသွားဖို့ခွင့်မပြုခဲ့ရင်ဆိုတဲ့ကြိုမမြင်နိုင်တဲ့အသည့်တွေနဲ့တောကမီးတွေပူလောင်ခဲ့ပါတယ်ဒီကနေ့ထက်ထတိုင်တွေးမိတိုင်ဖြေမစင်နိုင်အောင်ဝမ်းနဲ့နေနေစဲပါဒီဖြစ်ပျက်တွေရဲ့တရားခံဟာသူပဲလို့လဲတစ်ဖက်သက်ခံယူနေမိပါတယ်။ဒါတွေကစမ်းကြဲလာတဲ့မမြင်နိုင်တဲ့အကြောင်းတရားဖန်တီးလာတဲ့ ကျောင်းရင်ဖြစ်ပါတယ်နောက်တစ်ခုကတော့မိတ်ဆွေတအူးနဲ့ထက်ဆက်ပတ်သက်တဲ့မိသားစုအကြောင်းပဲဖြစ်ပါတယ်သူတို့မိသားစုအကြောင်းကိုချုပ်ပြီးပြောပြရရင်တာသမီးတွေနဲ့ဆွေပြေလှတဲ့မိသားစုကပါလေးတစ်ခုပါတာသမီးတွေအကြောင်းပိတ်ရဲ့နွေရာသီလေးမှာမိသားစုတစုအညာမြေစီကိုဖျားပုတ်ထွက်ဖို့ရည်စူးခဲ့ကြပါတယ်ခရီးမထွက်ခင်တညနေမှာကျွန်တော်တို့အိမ်ဘေးက သူမိတ်ဆွေကလေးမလေးစီကိုလာပြီးတငယ်ချင်းတို့တဘာဝအတူတူထမင်းလက်ဆောင်စားသွားခဲ့တဲ့အကြောင်းပြောပြပါရစေအဲ့ဒီလိုလာလေရင်းနဲ့ကလေးမလေးကသူ့စိတ်ထဲမှာဖျားပူးမထွက်ခြင်းတဲ့အကြောင်းမသွားခြင်းတဲ့အကြောင်းမထွက်ရရင်ကောင်းမယ်လို့ပြောခဲ့တယ်တဲ့ဗျာဒါပေမဲ့မိဘမောင်နှမတွေနဲ့မှဖျားပူးခီးကိုနောက်တနေ့မှာပဲအိမ်ပိုင်ကားနဲ့တအိမ်လုံးထွက်ခဲ့ကြပါတယ်လမ်းခီးမှာဘလောက်သာယာပြီးပျော ညနေနနာရီ၃နာရီလောက်မှစပြစ်တယ်ထင်ပါတယ်မိသားစုတွေစားတောက်ဆိုင်မှာစားပြီးတော့ပြန်ထွက်မှာခရီးဆက်ဖို့ဖတ်ခင်ဖြစ်သူကကားကိုဆက်နိုးတဲ့အခါကားဆက်ကနိုးမြန်ဖြစ်နေပါတယ်အဲ့ဒီအချိန်မှာပဲတဦးသေးသောသားစနစ်နဲ့အရွယ်တာကလေးကကားတော့ကိုဝင်ကလေးတဲ့အခါမှာပဲကားဆက်ကနိုးသွားခဲ့တယ်လို့ပြောပါတယ်အဲ့ဒီမှာကားကိုလည်းဆိုင်ထဲကမောင်းအထွက်နောက်ကနေကားစပယ်ယာမူဗီမောင်းလာတဲ့ကားက ကွယ်လွန်သွားခဲ့ကြပါတယ်။ရုတ်တရက်ဖြစ်ခဲ့တဲ့အခိုက်အတန့်မှာတင်တမိသားစုလုံးရဲ့ဘဝကိုတည်မင်းတရားကခေါ်ဆောင်ခဲ့သွားပြီဖြစ်ပါတယ်။ဒါကြောင့်လဲအဆိုရှိပါတယ်အစာမတော်တလောက်အသွားမတော်တလန်းကွေးတော်လက်မဆန့်ခင်ဆန်တော်လက်မကွေးခင်လူဘဝအတွက်သင်္ကန်းစာယူစရာတောင်းဝေကရစရာတွေအပုံပင်ရှိနေပါတယ်။မနေ့ဖြန်နေ့ဆိုတာကဝေးနေပါသေးတယ်။တေကျင်းတရားဆိုတာကိုယ့်အပါမှာအမြဲ ကလျက်ရှိနေပါတယ်။လူရဲ့လို့ဖြစ်လာရင်ဒီနေ့မဟုတ်ချသေးကြရမှာပါ။ဒါပေမဲ့ဒီအထဲကမှကျွန်တော်တို့တူတူဟာဘာတွေကိုအကောင်းဆုံးဖြစ်အောင်ပေးဆက်ခဲ့ကြမလဲ။အရင်ကစိုးမိုက်နေခဲ့ရင်တောင်သုံးသပ်ပြုပြင်ပြီးဘဝကိုအသက်တော်အသက်တာနဲ့ပြန်လည်မွေးဖွားရင်ရောမဖြစ်နိုင်ဘူးလား။စိတ်သိလူသိနဲ့အသက်တဖန်ဘဝကိုစားကြတဲ့သူတွေကဘာမှရောမရှိကြတော့ဘူးလား။စဉ်းစားကြည့်ကြပါစို့။ပြန်လည်
ဘယ်ကိစ္စမျိုးပဲဖြစ်ဖြစ်ဖြစ်ဖြစ်ဘယ်ကိစ္စမျိုးပဲကြုံတွေ့ကြုံတွေ့အကြောင်းအရာတစ်ခုစီဟာကိုယ်ကိုယ်ယုံကြည်တဲ့ဘုရားသခင်ရဲ့လက်တော်ထဲမှာရှိနေတယ်ဆိုတာကိုခံယူထားကြပါတယ်။ခရစ်ယာန်သမားကျမ်းစာထဲမှာတော့ဘုရားသခင်ကပြောထားပါတယ်။တောင်းကြလို့တောင်းလျင်ရမည်၊ခောက်ကြလို့ခောက်လျင်ဖွင့်မည်၊ရှာကြလို့ရှာလျင်တွေ့မည်လို့ရှင်မသဲခရစ်ဝင်ကျမ်းထဲမှာဖော်ပြထားပါတယ်ရှင်။ဒီသမားကျမ်းစာရဲ့အဓိပ္ပာယ်ကတော့တစ်စုံတစ်ခုကိုလိုအပ်လာပြီဆိုရင်ဘုရားရှင်ကိုတောင်းလျှောက်ကြဖို့ပဲဖြစ်ပါတယ်။လူအတ္တရာမှန်သမျှကိုဘုရားခင်ကချပေးသနာမှာဖြစ်ပါတယ်။ငြိမ်သက်ခြင်းလူနေတဲ့သူတွေလည်းငြိမ်သက်ခြင်းကိုရရှိကြမယ်ဆိုတဲ့အကြောင်းတမန်ကျမ်းစာကဂတိပေးထားပါတယ်
။ဘဝမှာငွေကြေးဆုံးရှုံးမှုတာသမီဒါမှမဟုတ်ခင်မွန်းတဲ့ဇနီးတဲ့တည်ဆုံးမှုကင်ဆာရောဂါဖြစ်ရခြင်းတခြားအခက်အခဲဆုံးရှုံးမှုတွေနဲ့လက်ခံဖို့မပြောနဲ့တွေးယုံနေတော့ကြောက်ရွံ့စိုးရင်စရာတွေဖြစ်တတ်တဲ့သဘာဝတွေကိုတွေးမိရင်စိုးရင်စရာပ
ါဒါပေမဲ့သို့တော်လည်းငါသွားသောလမ်းကိုတည်တော်မူ၏စစ်တော်မူခြင်းကိုခံရပြီးမှရွှေကဲ့သို့ငါပေါ်လိမ့်မည်လို့ယောဘဝိထုအခန်းကြီး23ခန်းငယ်30မှာဆိုထားပါတယ်ရှင
်ကျွန်တော်တို့ဘဝမှာအစိုးရင်အကြောင်းကြားရဆုံးအခြေအနေတွေကကျွန်တော်တို့တွေကိုစမ်းသပ်စစ်ဆေးပြီးကျွန်တော်တို့တွေရဲ့စိတ်ဓာတ်ကိုရင့်ကျက်ခိုင်မာစေပါတယ်ဘုရားသခင်ဟာအရာခက်သိန်းကိုအောင်မြင်ကြော်လာနိုင်ဖို့ခွန်အားကိုပေးမယ်လို့လည်းယုံကြည်ပါတယ်။ဘုရားသခင်ကိုဖက်တွယ်ဖို့ပဲလိုအပ်ပါလိမ့်မယ်။အဆိုးဆုံးအချိန်ဒီပဲကြုံတွေ့ပါစေအောင်ကိုရောကကျွန်တော်တို့အတွက်အလုတ်ကိုလှုပ်ပေးသွားမှာပါ
။ဒါကြောင့်ကျမတို့ဘဝမှာအမျိုးမျိုးသောစိတ်ပင်ပန်းမှုများအတွေ့ဟိရှေယအနာဂတိကျမ်းအခန်းကြီး50ခန်းငယ်4မှာဖော်ပြထားသလိုပဲပင်ပန်းသောသူအားမဆခြင်းဟာဆိုတဲ့ဘုရားသခင်စီကနေစင်လုံးကြီးတဲ့ချင်းအခွင့်ကိုတောင်းခံပြီးမိမိပဝန်းကျင်မှာရှိတဲ့သူတွေကိုနှစ်သိမ့်ခွန်အားပေးနိုင်ဖို့လိုအပ်ပါတယ်ရှင်
။အခုလိုရုပ်တရက်မတော်တဆမှုတွေနဲ့ကြုံတွေ့ရပြီးစိတ်နှလုံးကြေကွဲနေသူအတွက်နှစ်သိမ့်မှုကိုပေးဖို့လိုအပ်ပါတယ်။ဖခင်သခင်ကိုရော်တိုင်းလည်းအလိုရှိပါလိမ့်မယ်။မိတ်ဆွေရောမိတ်ဆွေရဲ့အနီးအနားပဝန်းကျင်မှာအခုလိုစိတ်ပင်ပန်းဆင်းရဲသူတွေဒုက္ခရောက်နေတဲ့သူတွေဝမ်းနည်းနေတဲ့သူတွေကိုကြုံတွေ့ရရင်နှစ်သိမ့်မှုပေးနိုင်မှာမလား။ တော်တာရှင်ပေါင်းစိတ်ချမ်းသာခြင်းကိုယ်ချမ်းသာခြင်းများနဲ့ပြည့်စုံနိုင်ဖို့ဆုမွန်တောင်းမိလိုက်ပါတယ်။